ယောက်မြို့မှာတဏမန်တူကိုဒီပြီးခဲ့တဲ့သတင်းပတ်ထဲမှာဖမ်းဆီးခဲ့ပြီးတဲ့နောက်အမေရိကန်နဲ့အိန္ဒိယနိုင်ငံကြားတဏမန်ဆက်ဆံရေးကတင်းမာနေပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ယုံဝန်ထမ်းတွေကိုသူတို့ရဲ့ ID ကပ်ပြားတွေပြန်ပေးဖို့အိန္ဒိယတာဝန်ရှိသူတွေကပြောခဲ့ပြီးတော့လေးစိတ်ဝင်ခွင့်တွေကိုပယ်ဖျက်ခဲ့တယ်လို့ပဲနယူးဒေလီမြို့ကအမေရိကန်တန်ယုံရှိလူညွန့်အတားစီးတွေကိုလည်းဖယ်ရှားပစ်ခဲ့ပါတယ်။ပြည်ဝင်ခွင့်ဗီဇာမတမာမှုလုပ်မှုနဲ့ဒုကောင်စစ်ဝင်ချုပ်ဖြစ်တဲ့ DMD ကိုဘရာဂဒါကိုဖမ်းဆီးခဲ့တာနဲ့အင်အားသုံးကင်တွေ့တဲ့ဆိုရဲဆွဆွဲချက်တွေပေါ်မှာအိန္ဒိယဘက်ကလက်တုံပြောင်းပုံရပါတယ်။အသက်39နှစ်အရွယ်ဒုကောင်စစ်ဝင်ချုပ်ဟာအိမ်ကူလုပ်ဖို့အတွက်အမေရိကန်ကိုခေါ်လာတဲ့ဒီအိန္ဒိယလူမျိုးတယောက်အတွက်ဗီဇာလျှောက်တဲ့နေရာမှာလိင်ညာပြောဆိုခဲ့တယ်လို့ဆွဆွဲခံထားပါတယ်။အဲ့ဒီအိမ်အကူကိုအမေရိကန်မှာသတ်မှတ်ထားတဲ့အနည်းဆုံးလစာထက်ပိုနည်းပြီးတော့ပြီးတယ်လို့လည်းဆွဆွဲခံထားပါတယ်ခင်ဗျ။